ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းထားတဲ့2008ခြေကံဥပဒေလေ့လာသုံးသပ်ရေးကော်မတီကဖွဲ့စည်းပုံပြင်ဆင်ဖို့တင်ပြလာတဲ့အချက်တွေကိုဒီကနေ့ပြည်ထောင်စုလွှတ်တော်ကိုတင်ပြခဲ့ပါတယ်။အခုလိုတင်ပြတဲ့ထဲမှာကော်မတီမှာအင်အားအများဆုံးပါဝင်နေတဲ့ပြည်ခိုင်ဖြိုးပါတီရဲ့တင်ပြချက်တွေဟာတိမ့်နဲ့ချီရှိနေပြီးတော့အတိုက်အခံပါတီတွေကပြင်ဆင်ဖို့လိုလားနေတဲ့အချက်တွေကိုဒီအတိုင်းထားဖို့ပြောထားတာတွေလည်းရှိတာကိုတွေ့ရတယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့လေ့လာသုံးသပ်ရေးကော်မတီဝင်တဦးကပြောပါတယ်။2008ဖွဲ့စည်းပုံကိုအပေါ်ယံပြင်ဆင်တဲ့သဘောမျိုးတော့မလုပ်သင့်ဘူးလို့နိုင်ငံရေးအင်အားစုတွေကလည်းတုံ့ပြန်ပြောဆိုမှုတွေရှိနေပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်။ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လေ့လာသင့်သဖို့ပြည်ထောင်စုတော်မှာဖွဲ့စည်းပေးထားတဲ့ကော်မတီကဒီကနေ့မှာပဲနိုင်ငံရေးပါတီတွေတက်မတော်ဖွဲ့စည်းရပ်ဖက်လူမှုဖွဲ့စည်းတွေနဲ့ဌာနဆိုင်ရာတွေအပါအဝင်ပြည်သူတွေရဲ့2008ဖွဲ့စည်းပုံပေါ်ပြင်ဆင်လိုတဲ့အချက်တွေကိုပြည်ထောင်စုတော်မှာသုံးသပ်ချက်အစီအစဉ်ကတင်ပြလာတာပါ။မူလဖွဲ့စည်းချိန်ကလေးကဒီကော်မတီကပြည်ခိုင်မျိုးပါတီနဲ့စစ်တပ်ကအများဆုံးပါဝင်ဖွဲ့စည်းထားတဲ့အတွက်သုံးသက်ချက်အစီရင်ခံစာတင်သွင်းတဲ့အခါမှာလည်းသူတို့ရဲ့အာဝရီအများဆုံးပါဝင်ပြီးတော့အတိုက်ခံနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားပါတီတွေရဲ့အတန်းတွေဟာအတော်လေးနည်းနေတာကိုတွေ့ရတယ်လို့အဲ့ဒီကော်မတီမှာပါဝင်တဲ့ကော်မတီဝင်တဦးလည်းဖြစ်ရခိုင်တိုင်းရင်းသားမြတ်ထွတ်တဲ့ပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းအောင်ကျော်ကပြောပါတယ်အတိုက်ခံပါတီတွေရဲ့အကြံပြုချက်တွေကိုဖော်ပြထားတာထက်အင်အားကြီးပြည်ခိုင်မျိုးပါတီရဲ့ပြင်ဆင်ဖို့လိုအပ်တယ်မလိုအပ်ဘူးလို့ပြောဆိုချက်တွေကတိတ်နဲ့ချီရှိတယ်ဆိုတာကိုအသာပေးဖော်ပြထားတာကိုတွေ့ရတယ်လို့လည်းဦးထွန်းအောင်ကျော်က VOA ကိုစပ်ဖြေပါတယ်
အတိုက်ခံပါတီပဲပြောပြောပေါ်ပါဗျာအဲ့ဒီပါတီတွေကတော့ဒါပါတီအလိုက်ပဲတင်ကြတယ်လေဘယ်ပါတီကဘာမှညာဆိုတော့ဒီတော့ဒီနေ့အစိုးရခံစားရဲ့သဘောကဘာကိုမင်းလင်းပြောပြောလို့ရှိရင်တခြားတိုင်းရင်းသားဟိုတိုင်းရင်းသားနဲ့အတိုက်ခံပါတီတွေရဲ့အာပေါ်ထဲဒီကော်မတီမှာအရေးအတွက်များတဲ့အင်အားစုတွေရဲ့အာပေါ်လွှမ်းမိုးနေတဲ့သဘောရှိတာပေါ့
2008ဖွဲ့စည်းပုံရဲ့ဘလို့အချက်တွေမှာတို့ကပြင်ဆင်ဖို့လိုတယ်မလိုဘူးပြောတာလေခင်ဗျာ
ဟိုတက်မတော်က25ရာခိုင်နှုန်းပါနေတဲ့ဟိုပုံမှန် 330 တို့တော့ဒီဟိုအခြေခံဥပဒေကို85ရာခိုင်နှုန်းကျော်မှပြင်နိုင်မယ်ဘာညာအဲ့ဒါဒီအဲ့လိုအရေးကြီးတဲ့ပုံမှန်ဒီမှာဒီဟိုမပြင်ဆင်မဲ့ထားရင်ပြင်ဆင်မှုမလိုဘူးဆိုတဲ့အကြံပြုရှိတွေကိုသိနေရှိပြီးတော့အရေးအတွက်ဟိုပို့ပေးထားတာကော်မတီကိုပို့ပေးထားတာတွေ့ခဲ့ရတယ်အဲ့ဒီအကျိုးသက်ရောက်မှုတွေအများကြီးပါတာပေါ့
များကပြင်ဖို့လိုလားနေတယ်ပုံမှန်59စာလုံးနဲ့ပတ်သက်ပြီးတော့ဘယ်လိုပြောထားတွေ့ရလဲခင်ဗျအ
ခုကဒီ59စာလုံးကိုသဖို့လူကဘယ်နှစ်ယောက်ဒီအရေးအတွက်အမောင်းလောက်ပဲဖော်ပြထားတယ်လေအဲ့ဒီတော့ဒီအခုလက်ရှိအခြေအနေကတော့သိပြီးတော့59စာလုံးကသီးသီးသာသာပြောင်းလဲသွားနိုင်မယ်လို့ဦးကတော့မယူဆဘူးလက်ရှိအခြေအနေကလေ
အခုလိုပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တင်ပြလာတဲ့အချက်တွေအတိုင်းသာဆိုရင်ဖွဲ့စည်းပုံကိုအင်အားကြီးအာဏာရပါတီရဲ့လှူလာချက်တိုင်းသာပြင်ဆင်မဲ့နေတာရှိတယ်လို့မြင်တွေ့နေရတဲ့အကြောင်းနိုင်ငံရေးအင်အားစုတွေကသုံးသပ်ပါတယ်။2008ဖွဲ့စည်းပုံကိုလိုချင်တဲ့ပုံစံတိုင်းသာအကွက်ချပြီးပြင်ဖို့ကြိုးစားမယ်ဆိုရင်တော့လုံးဝမဖြစ်သင့်ဘူးလို့ယူဆတဲ့အကြောင်းရှစ်ဆက်ရှိမျိုးဆက်ညီညာရေးနဲ့ပွင့်လင်းလူမှုအဖွဲ့အစည်းကခေါင်းဆောင်တဦးဖြစ်တဲ့ကိုမြအေးကပြောပါတယ်
။ပြင်မဲ့နဲ့တင်းကျပ်ထားမယ်ဆိုရင်တော့ကျွန်တော်မြင်တာကတော့ဒီမိုကရက်တစ်အင်အားစုတွေရဲ့ပြဿနာတက်တဲ့ပုံတကြီးလုံးကပြဿနာဖြစ်တယ်ဗျ။ဘာလို့လဲဆိုတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေညီညာရေးဆွေးနွေးရမယ့်ကိစ္စတွေရှိတယ်ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ကြာလန်းခွင့်နဲ့ဖယ်ရယ်ပြည်တော်စုကိစ္စတွေရှိတယ်ဆိုတော့ဒီ2008ဖွဲ့စည်းပုံကတော့ဘယ်လိုမှအလုပ်မဖြစ်ဘူးအပေါ်ရန်တော့ဆက်ပြင်တာလို့လည်းမလုံလောက်ဘူးလို့မြင်နေတာပဲကြာကျွန်တော်မြင်ရတော့ဟု
တ်ဒီကော်မတီရဲ့အခန်းကဏ္ဍဟာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လေ့လာတွေ့ရှိချက်တွေကိုပဲတင်ပြဖို့ဖြစ်တာကြောင့်လာမယ့်ရက်ပိုင်းမှာ2008ဖွဲ့စည်းပုံပြင်ဆင်နိုင်ရတဲ့နောက်ထပ်လှုပ်ဆောင်မှုရှိတာတွေနဲ့ပတ်သက်ပြီးတော့ပြည်တော်စုတော်နိုင်ငံကကပြောဖို့ရှိတယ်လို့လည်းကော်မတီဝင်တဦးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းမြင့်က VOA ကိုပြောပါတယ်
ဒီနိုင်ငံရဲ့ဒီမိမကျင်းနဲ့ဆိုလို့ရှိရင်တော့၃ရက်နေလောက်ဆိုလို့ရှိရင်နောက်တစ်ခုနောက်ကော်မတီတစ်ခုပေါ့နောက်တစ်ဆင့်ပေါ့တစ်ဆင့်ပြီးတစ်ဆင့်လို့ဖို့အတွက်နောက်တစ်ဆင့်ကော်မတီတစ်ခုဖွဲ့ပြီးတော့တောင်းပေးဖို့ပေါ့တောင်းပေးဖို့အတွက်ကိုဒါဖွဲ့သွားမှာပေါ့ဖွဲ့ပြီးတော့ဒါကိုတစ်ဆင့်ပြီးတစ်ဆင့်ဆက်လုပ်သွားမှာပေါ့အဲ့လိုတော့ဟိုဒီနေ့ရှင်းပြနေပေါ့နိုင်ငံကြီးကြောမင်းကြားလာတာရှိပါတယ်
2008ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီကိုပြီးခဲ့တဲ့2013ဩဂုတ်လတုန်းကပြည်ထောင်စုတော်ကလွှတ်တော်ကိုယ်စားလှယ်109ဦးနဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးတော့အဲ့ဒီကော်မတီမှာအင်အားအများဆုံးပါဝင်တာကလက်ရှိအာဏာရပြည်ခိုင်မျိုးပါတီနဲ့စစ်တပ်ကဆင်လွတ်ထားတဲ့တပ်မတော်ကိုယ်စားလှယ်တွေဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်အခြားအတိုက်ခံတဲ့တိုင်းရင်းသားပါတီတွေဟာ20ရာခိုင်နှုန်းလောက်ပဲဒီကော်မတီမှာရှိနေတာပါခင်ဗျာ။